မင်္ဂလာပါရှင
်မင်္ဂလာပါရှင
်ကျွန်တော် VOA American Tan ဒီစတူဒီယိုရုံးခန်းထဲကိုလာပြီးတော့တွေ့ဆုံမြင်မြင်ပြည့်ရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်ကျေးဇူးတင်ပါတယ်
ဒေါက်တာဒေါ်ညိုညိုတင်းအနေနဲ့ဒီလာမယ့်2015ရွေးကောက်ပွဲမှာဒီဗဟန်းမြို့နယ်ကနေပြီးတော့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်ဖြစ်နေပေါ့နော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်နေဝင်ရောက်ရွေးခံဖို့ဆုံးဖြတ်ပြီးပြီလို့ကြားရပါတယ်ရှင်အဲ့ဒီဆုံးဖြတ်ချက်ကလေးနဲ့ပတ်သက်ပြီးတော့ပေါ့လေနည်းနည်းလေးရှင်းပြပေးလို့ရမလားရှင
်ဟုတ်ကဲ့ဟိုကျမကတော့လေပုံပုံလင်းလင်းပြောရရင်ကျမဒီ2015ရွေးကောက်ပွဲအစကမဝင်တော့ဘူးပေါ့နော်ဟိုထားခဲ့တာပါဒါပေမဲ့လည်းကျမတို့ဒါ NLD ကမိတ်ဆွေများကလည်းဖိတ်ခေါ်မှုကြောင့်ပေါ့နော်ကျမကိုဝင်ဖို့ဆုံးဖြတ်ပြီးတော့ဒါ NLD နဲ့လက်တွဲမယ်ဆိုဝင်ရောက်ခဲ့တာပါဒါပေမဲ့နောက်ဆုံးတော့အကြောင်းမျိုးမျိုးကြောင့်ပေါ့နော်တတိပုဂ္ဂလအနေနဲ့အခုဝင်ပြိုင်မှုအနေထားဖြစ်လာတယ်ပေါ့နော်အဲ့တော့တတိပုဂ္ဂလနဲ့ဝင်ပြိုင်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုကျမခက်ခက်ခဲခဲပေါ့နော်ဒါချခဲ့ရခြင်းဖြစ်ပါတယ်အဲ့တော့ပြည်သူလူထုရဲ့ဖိအားပေါ့နော်ကျမတို့လွှတ်တော်ထဲမှာမြင်ချင်နေပေါ့နော်လူတို့လူတန်းစားအတီးတည်းရဲ့ဖိအားတွေကိုကျမမလွန်ဘလို့မှမလွန်ဆန်နိုင်ပါဘူး။တခါကျမအနေနဲ့လဲပေါ့နော်။လွှတ်တော်ထဲမှာကျမအများကြီးဒါလှုပ်ရှားတွေအများကြီးခြံနေပါသေးတယ်။ကျမလွှတ်တော်တက်တန်း၅နှစ်တာကာလအတွင်းမှာပေါ့နော်။တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ပေါ့နော်။ဖွဲ့စည်းပုံခြေကဥပဒေရဲ့အတားအဆီးတွေကြောင့်ပေါ့။ကျမမလုံနိုင်ခဲ့တာတွေကိုကျမပြည်တော်စုအစ်စ်မှာသွားပြီးတော့လှုပ်ဖို့အတွက်လဲကျမအနေနဲ့ဒါအများကြီးတာဝန်တွေရှိသေးတယ်လို့ခံယူတဲ့အတွက်ကြောင့်မလို့အခုလိုမျိုးပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်နဲ့ပေါ့နော်ဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်ခဲ့ရခြင်းဖြစ်ပါတယ
်ဟုတ်ကဲ့ပါဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒီ NLD ကနေပြီးတော့ဒီဒေါက်တာညညသိင်းရဲ့ဒီလျှောက်လာကိုပေါ့နော်ကိုယ်စားလှယ်လောင်းဖြစ်နေတင်သွင်းတဲ့လျှောက်လာကိုဘာကြောင့်ပယ်လိုက်တယ်ဆိုတာကိုသူတို့အကြောင်းပြချက်ရှိပါလားရှင
်အင်းကျမကတော့ဒီပေါ့နော်ဩဂတ်စ်လ3ရက်နေ့မှာကျမအနေနဲ့တဖို့လုံးမှုဆောင်ဖွဲ့ကိုဒါမိကုန်းလေးကျမစုံစမ်းမေးမြန်းခဲ့ပါတယ်။ဘာကြောင့်လဲဆိုတော့ပြည်သူလူထုကကျမကိုမေးလို့ပါ။ဆီယမ်မကဘာကြောင့် NLD ကကိုစလဲလောင်းစီးရင်ကရင်ပယ်တာလဲဆိုတော့ဆီယမ်မမမေးကြည့်ဘူးလားဆိုတော့အဲ့တော့ကျမလည်းမိကုန်းမေးမြန်းရတာပေါ့နော်စုံစမ်းမေးမြန်းမှုတာဝန်ရှိလို့ကျမစုံစမ်းမေးမြန်းခဲ့ပါတယ်။ဒါမဲ့လည်းဟိုတတ်မှတ်ကာလတစ်ခုအထိပေါ့နော်ကျမဒါဖြေကြားချက်မရတဲ့အတွက်ကြောင့်မလို့ကျမဒါဒီကိစ္စကိုပြည်ပုံကားကြပြီးတော့အပဲပေါ့နော်ကျမသတိပုဂ္ဂလအနေနဲ့ပဲဝင်ပြိုင်မှုဆုံးဖြတ်ခဲ့တာပ
ါနောက်တစ်ခုသိချင်တာကလေဒီလွတ်တော်တက်တန်း၅နှစ်အတွင်းမှာပေါ့နော
်
ဒီရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်ကိုကိုစားပြုပြီးတော့လွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဆွမ်းဆောင်ခဲ့တာမျိုးဒီအများပြည်သူကနေထောက်ခံချက်တွေအများကြီးရတာလေကျမတို့သတင်းတွေမှာသိပါတယ်ကျမတို့ကိုယ်တိုင်လည်းတွေ့မြင်နေတာပါအဲ့တော့အဲ့ဒီတက်တန်းတစ်လျှောက်မှာကိုအဆိုပြုခဲ့တဲ့ဟာကိုထောက်ခံတင်ပြခဲ့တဲ့ဟာပေါ့နော်အောင်မြင်မှုရခဲ့တဲ့အတိုင်းအတာတစ်ခုထိတော့အောင်မြင်မှုရတာရှိသလိုမျိုးမအောင်မြင်ခဲ့တဲ့ဟာတွေလည်းအများကြီးပဲပေါ့နော်အဲ့တော့ကျမအဲ့ဒီမှာမှတ်မှတ်ရရလေးပေါ့ဒီရန်ကုန်မြို့သစ်စီမံကိန်းနဲ့ပတ်သက်ပြီးတော့ဒေါက်တာတော်ညိုညိုသိင်းရဲ့ဆောင်ရွက်ချက်လေးတွေပေါ့နော်အဲ့ဒီအပေါ်မှာဒေါက်တာညိုညိုသိင်းအနေနဲ့ဘယ်လိုသုံးသပ်လို့ရလဲရှင်ဒါအောင်မြင်ခဲ့တယ်လို့ယူဆလား
လူယူစားပါလေ။ကျမကတော့လေရန်ကုန်မြို့သစ်စီမံကိန်းနဲ့ပတ်သက်ပြီးတော့ကျမတို့ပြည်သူလူထုအနေနဲ့အောင်မြင်မှုကြီးကြီးမားမားရရှိခဲ့တယ်လို့ခံယူထားပါတယ်။အခုတော့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အနေနဲ့ပြန်လည်အကောင့်ထည့်ဖို့ပို့ကြိုးစားတာပဲပေါ့နော်။ဒါပေမဲ့ကြိုးစားပြီးမဲ့လည်းပဲပေါ့နော်။စီမဲ့ကမ်းမဲ့ပေါ့နော်။ဗျမ်းပတာတော့လှုပ်လို့မရတော့ပါဘူး။ဥပဒေနဲ့စည်းမျဉ်းနဲ့ပေါ့နော်။လွှတ်တော်ကိုတင်သိတင်ထိုက်တာတွေတင်ပြီးတော့တင်တာစီကံချက်တွေနဲ့အညီဒါဆောင်ရွက်ရမှာဖြစ်ပါတယ်။အဲ့တော့ဒီမြို့သစ်စီမံကိန်းကိုအကောင့်ထည့်ဖို့ရင်တောင်မှဒီအကောင့်ထဲဖော်တာကိုပေါ့နော်တာဝန်ယူပြီးဆောင်ရွက်ရမယ်အစိုးရနောက်အစိုးရဖြစ်တယ်။နောက်အစိုးရဖြစ်တဲ့အတွက်ကြောင့်မလို့ကျမအနေနဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာအစိုးရကိုမေးမြန်းခဲ့တဲ့မေးခွန်းတွေကိုအခြေခံပြီးတော့နောက်တိုင်းဒေသကြီးလွှတ်တော်ကရန်ကုန်တိုင်းလွှတ်တော်ကနောက်အစိုးရကိုမေးခွန်းပေါင်းများစွာဆက်လက်မေးမြန်းနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်။ကျမဟာမြို့သစ်စီမံကိန်းအတွက်ဆိုလို့ရှိရင်တကယ်ကိုမျိုးစိကောင်းနေပေါ့နော်။အစိုးရကိုဒါကျမတို့ထိန်းချမ်းဖို့မျိုးစီကောင်းနေကျမချမှတ်ပေးခဲ့ပြီးဖြစ်ပါတယ်။နောက်လွတ်တော်တက်တန်းမှာပါဝင်တဲ့ပြည်သူ့ဘက်တော်သားများကဆက်လက်ပြီးတော့အစိုးရကိုရန်ကုန်တိုင်းအစိုးရကိုဒီမျိုးသစ်စီမံကိန်းနဲ့ပတ်သက်ပြီးတော့ထိန်းချောင်းသွားနိုင်မယ်လို့ယူဆပါတယ်။ဒါကြောင့်မလို့ဒီစီမံကိန်းဟာအခုပြန်လဲအကောင့်ထည့်ဖော်ဖို့စ조사နေသည်ဖြစ်တော်လဲပဲ။ပြည်သူလူထုတကယ်အတွက်ပေါ့နော်တကယ်အကျိုးရှိမဲ့စီမံကိန်းတစ်ခုဖြစ်လာအောင်ပေါ့နော်။ဘယ်အစိုးရပဲတက်တယ်ပေါ့နော်။နောက်လာမယ့်လွတ်တော်ကထိန်းချောင်းသွားနိုင်မယ့်အနေအထားရှိတဲ့အတွက်ကြောင့်မလို့ဒါအောင်မြင်တယ်လို့ပဲကျွန်မပြောရမှာပါ
။ဟုတ်ကဲ့ပါ။နောက်ဒီရွှေကုန်ပြည်ပုံနဲ့မနီမွေးမှာတရှိမဲ့ဒီဆောက်လုပ်ဖို့လုပ်ခဲ့တဲ့ဒီတကုံစစ်တီးစီမံကိန်းပေါ့နော်။အဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့လေဒေါ်ညိုညိုသိန်းဒေါက်တာညိုညိုသိန်းတော်တော်လေးအားထုတ်ခဲ့တယ်လို့ကြားရပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်လို့နောက်ဆုံးအခြေအနေလေးပေါ့ပြောပြပေးပါအောင်ရှင်
။အဲဒီရွှေကုန်စစ်တီးတော်ပတ်ဝန်းကျင်မှာရှိတယ်ရောတိန်ကုန်းတရကုန်းမြေနားမှာရှိတဲ့စီမံကိန်းတွေအကုန်လုံးပေါ့နော်။ဒီစီမံကိန်းတွေကိုရပ်ဆိုင်းပေးဖို့ကိစ္စကိုကျွန်မကလွတ်တော်မှာလွတ်တော်ရဲ့ဥပဒေတွေအရပေါ့နော်အစိုးရကြီးကတည်းကဒါတင်ထားခဲ့ရတာပါဟို ဟိုပေါ့တချို့မီဒီယာတွေမှာပေါ့နော်တချို့သောပုံကိုယ်တွေပြောဆိုပြီးရေမန်းစာလက်ကိစ္စတွေမတိုင်ခင်ကလေးရပေါ့ကျမလွှတ်တော်မှာအကြာကြီးချုပ်တင်တင်ထားတဲ့ကိစ္စဖြစ်တယ်ဒါပေမဲ့လွှတ်တော်ရဲ့စီမင်းစီကန်းတွေအရာကျမကပြင်ပကိုထုတ်ဖို့ပြောကြားနိုင်ခဲ့ခြင်းမရှိဘူးပေါ့နော်ဟိုကျမအဆိုတင်ထားတဲ့ကိစ္စကိုပေါ့အဲ့တော့ဒီအဆိုကိုကျမတို့ဒီပြီးခဲ့တယ်ပေါ့နော်ဒါရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဆွေးနွေးတင်ပြတဲ့အခါမှာပေါ့နော်အဲ့တော့ကျမအနေနဲ့ပြင်းပြင်းထန်ထန်ဒီစီမံကိန်းတွေကိုကန့်ကွက်ခဲ့ပါတယ်အဲ့တော့ကန့်ကွက်ခဲ့ပြီးမှလည်းထုံးစံအတိုင်းပဲပေါ့နော်ကျမတို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကကျမရဲ့ကန့်ကွက်ချက်တွေကိုလက်မခံပါဘူးဒီစီမံကိန်းတွေဟာပြည်ထောင်စုအစိုးရလောက်တာဖြစ်တယ်ရန်ကုန်တိုင်းအစိုးရသိရှိခြင်းမရှိပါဘူးဆိုပြီးတော့ကျမရဲ့အဆိုတွေကိုပယ်ချခဲ့ပါတယ်သို့တော်လည်းပဲကျမဘက်ကရင်ပြည်သူလူထုဘက်ကရင်မရက်တဲ့မီဒီယာတွေရဲ့ကျေးဇူးကြောင့်ပေါ့နော်ဒီကိစ္စအတိုင်းသိပြည်သိကိစ္စဖြစ်ပါတယ်ဒါကြောင့်မို့လို့လဲဒါတချို့သောအစုအဖွဲ့များပေါ့နော်ဒါတန်ကြာတော်များဦးဆောင်တဲ့အဖွဲ့တွေကဆက်လက်ပြီးတော့ဒီကျမလွှတ်တော်ထဲမှာမပြီးဆုံးခဲ့တဲ့တာဝန်ကိုဆက်လက်ယူပြီးတော့ပေါ့နော်အပြင်မှာဒါလူထုလူဒန်းစာပေါင်းစုံနဲ့တိုက်ပွဲဆင်နွှဲတဲ့အခါမှာအခုလိုမျိုးစီမံကိန်းကြီးတစ်ခုလုံးရက်စဲသွားသည့်အထိဖြစ်သွားတဲ့အတွက်ကြောင့်မလို့ကျမတို့ဒီနော်ကျမတို့ရဲ့ဒီရွှေတကုံစီရီတော်မြတ်ကြီးကိုကျမတို့ဒါကာကွယ်နိုင်ခဲ့ပြီဖြစ်ပါတယ်အဲ့ဒီအတွက်လည်းကျမကဒါဘဝတစ်လျှောက်လုံးမှာပေါ့နော်အမြဲတမ်းဂုဏ်ယူနေမယ့်ကိစ္စဖြစ်ပါတယ်
ဟုတ်ကဲ့ပါဒေါက်တာညညိုသေးအနေနဲ့ပေါ့နော်ကိုကိုတိုင်းလည်းအမျိုးသမီးဖြစ်တယ်အမျိုးသမီးဖြစ်တဲ့အပြင်ကိုဒီအမျိုးသားတွေအများစုလွှမ်းမိုးနေတဲ့ဒီရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာတူဦးဒီမမမမရက်တည်ခဲ့တယ်ပေါ့အဲ့ဒီအခါမှာဒီပြည်ပြင်ပြောင်းလဲရေးကိုမလိုလားတဲ့လူတွေရှိတယ်ရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့လည်းဟိုဒေါက်ညညိုသေးရဲ့ဒီပြောင်းလဲဖို့တွန်းအားပေးနေတဲ့တွန်းအားတွေကိုပေါ့နော်ဟိုချို့ဒီမကြိုက်နှစ်သက်တာမထောက်ခံတဲ့လူတွေရှိမှာပေါ့နော်အဲ့တော့စိန်ခေါ်မှုတွေနဲ့အများကြီးတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့ကျွန်မကြားသိကျမကြားခဲ့မှုပါတယ်ပြီးတော့လေချင်းချောက်တာတွေတောင်မှခံခဲ့ရတယ်လို့ဆိုပြီးတော့တချို့သတင်းတွေကပြောပါတယ်ဆိုတော့အဲ့ဒီအတွေ့အကြုံလေးနဲ့ပတ်သက်လို့ဘာများပြောချင်ပါလဲရှင
်ကျမရဲ့ဒီလွှတ်တော်တတန်းတစ်လျှောက်မှာပေါ့နော်ကျမဒါမမေ့နိုင်တဲ့ဖြစ်ရက်တွေအများကြီးဒါလွှတ်တော်ထဲမှာရှိခဲ့ပါတယ်တနေ့ချင်ရင်တော့ပေါ့နော်ဒါတွေကိုလည်းပြန်ပြီးတော့ပြောနိုင်တဲ့အခွင့်အရေးတွေရလာမယ်လို့ကျမထင်ပါတယ်အဲ့တော့စိန်ခေါ်မှုတွေကတော့အများကြီးပါပဲတော့အထူးသဖြင့်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တယောက်ဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်ဟိုကျမကိုဟိုမထီလေးစားပေါ့နော်မထီလေးစားဤမျိုးမျိုးနဲ့ချင်းချောက်တာတွေကိုကျမကဒါကြုံခဲ့ရပါတယ်ဒီအနုနီးနဲ့ချင်းချောက်တာပေါ့နော်အချမ်းနီးနဲ့ချင်းချောက်တာပေါ့နော်ဒီဘက်ကနီးနဲ့ချင်းစီးပွားရေးကချင်းချောက်တာပေါ့နော်လူမှုရေးနဲ့ချင်းချောက်တာပေါ့နော်ချင်းချောက်တဲ့ဒါအသက်အနောက်ဆုံးအဆင့်ဆိုရင်ကျမမျိုးသက်စီမံကိန်းပြီးတဲ့ကာလာမျိုးသက်စီမံကိန်းကိစ္စဖြစ်နေတဲ့ကာလာလေးဆိုရင်ကျမအသက်အန္တရာယ်အထိချင်းချောက်တာလေးပါဖြစ်တယ်ပေါ့နော်အဲ့တော့နောက်ပိုင်းမှာလည်းပဲဒီ2015ရွေးကောက်ပွဲဝင်လို့ရှိရင်တော့ဘာဖြစ်မယ်ညာဖြစ်မယ်ဆိုတော့ဒီချင်းချောက်တန်းတွေအထိလဲစတိုက်လာခဲ့ပါတယ်ဒါပေမဲ့ကျမကတော့ပေါ့နော်ကျမဒါဆုံးဖြတ်တာမိသားရှိပါတယ်လူဆိုတော့ကျမတို့လူဆိုတော့တသက်မှာတစ်ခါပဲသေးရတာပေါ့နော်အဲ့တော့ကျမကတော့စတိုက်ပဲပေါ့နော်မှန်တယ်ပြည်သူဂျိုးစီပါဘက်ကပဲပေါ့နော်မကျမဆက်လက်ရက်တည်ပြီးတော့ဒါကာကွယ်သွားမယ်လို့ကျမဒါတန်းနေတန်းချက်ထားတယ်ကျမ2010ရွေးကောက်ပွဲဝင်တုန်းကလည်းကျမပြည်သူလူထုကိုပြောခဲ့တာရှိပါတယ်ကျမရဲ့ message ကအပြောင်းလဲလူချင်းအဲ့ဒီအပြောင်းလဲကိုကိုကိုတိုင်းဖန်နေပါပေါ့နော်ကျမတို့ဒါအင်္ဂလိပ်လို့ဆို be the change ပေါ့နော် you want ပေါ့နော်အဲ့တော့အပြောင်းလဲကိုလူချင်းရင်ကိုကိုတိုင်းပြောင်းလဲမှာဖြစ်မယ်ပေါ့ကျမတို့ကတန့်ရှင်းတဲ့အစိုးရလူချင်းလို့ရှိရင်ကိုကိုတိုင်းတန့်ရှင်းတဲ့ပုဂ္ဂိုလ်ဖြစ်အောင်နေဖို့ကတော့အမတန်အရေးကြီးတယ်ပေါ့နော်ဒါဟိုခြားစားမှုကင်းတဲ့အစိုးရလူချင်းကျမတို့လွှတ်တော်တွေကလည်းခြားစားတဲ့ခြားစားမှုကင်းတဲ့လွှတ်တော်ကိုယ်စားလှယ်တွေဖွဲ့ထားတဲ့ဒါလွှတ်တော်ကြီးဖြစ်ရမယ်ပေါ့နော်အော်တခါတစ်ချိန်တည်းမှာပဲကျွန်မပြောခဲ့တာရှိတယ်ပေါ့နော်ကျွန်မမေးတယ်2010ရွေးကောက်ပွဲတော့အန်တီရွေးကောက်ခံရလို့ရှိရင်ကျွန်တော်တို့အတွက်ဘာလုပ်ပေးမလဲဆိုကျွန်မအဲ့ကလေးကပြောတယ်ကျွန်မဘာမှလုပ်ပေးနိုင်မှာမဟုတ်ဘူးဒါပေမဲ့ဒါဒီ material ဘိုင်းကကျွန်မဘာမှဒါကြီးတွေစောက်တာလို့လမ်းကြီးတွေဖောက်တာလို့ဒါမျိုးတွေစီးစီးကြီးလုပ်ပေးနိုင်မှာမဟုတ်ဘူးဒါပေမဲ့ပြည်သူလူတွေအကျိုးစီးပွားကိုအာဏာပိုင်များကချုပ်ဖောက်ခဲ့သည်ရှိတော့ပြည်သူချင်းဖြစ်တဲ့ကိစ္စဆိုရင်တော့ကျမဝင်ရောက်ဆွတ်ဖက်ဖို့ခဲရင်မယ်တကယ်လို့ပြည်သူတွေရဲ့အကျိုးစီးပွားရှင်တို့ရဲ့အကျိုးစီးပွားကိုအာဏာပိုင်ကချိုးဖောက်တာဆိုရင်တော့ကျမကရှင်တို့နဲ့အတူလက်တွဲပြီးတော့ကျမတိုက်ပွဲဝင်မယ်ဆိုတော့ကျမအဲ့ဒီ message ကိုကျမပြပြတတပေးခဲ့တယ်အဲ့ဒီမူအတိုင်းပဲကျမရဲ့ဒီ၅နှစ်လွတ်တော်၅နှစ်သက်တမ်းကိုလည်းကျမဒါဖြတ်တန်းတာဖြစ်ပါတယ်လူတို့ရဲ့အကျိုးစီးပွားထိခိုက်တဲ့ကိစ္စမှန်သမျှကိုစီမံကိန်းအကောင့်ထဲပေါ်တဲ့သူကဘလောက်ပဲသူ့ရဲ့နောက်မှာဘလို့အင်အားကြီးပုဂ္ဂိုလ်ကြီးများရှိကျမတဆိုင်မှတ်မှတ်တာကန့်ကွက်ခဲ့ပါတယ်ဒါထောက်ပြခဲ့တယ်ဝေဖန်ခဲ့တယ်ဒါကြောင့်မလို့ဒါကျမတို့ဒီမိုကရေစီစံနှုန်းနဲ့မကန့်ညီတဲ့အစိုးရရဲ့စီမံကိန်းတွေတော်တော်များများကဒါဖြစ်မလာခဲ့ပါဘူး Ano pido Josi bawa cuma ga dinih ni pon, cuma kagui nangge deh lu cuma tak siung cipal.
Okay ba, di yang orang ini dah ini lo doma ni, cah nyudmi lo doma di cah padi ya nyudmi lo doma di resi balik me. Eh nyudmi lo do, ama cincin mau.
อะไรก็เลยโหမျိုးပုံပုံလင်းလင်းပြောရင်တော့အဲ့ဒီကျွန်မရဲ့ဟိုမျိုးသမီးလွတ်တော်ကိုယ်စားလှယ်ကျွန်မတို့စီမှာ6ဦးပဲရှိတာပေါ့เนาะအဲ့တော့6ဦးပဲရှိတော့သူတို့အတီးတီးတီးကျွန်မလို့ပေါ့เนาะဟိုတတိပုတ်ကလမဖြစ်ဘူးပေါ့เนาะကျွန်မကတော့တတိပုတ်ကလနှာထောင်ဆက်နေတဲ့အဖြစ်လာတဲ့အခါကျတော့ပိုပြီးလွတ်လပ်တယ်ဟိုပါတီရဲ့စီမင်းနေမူဝါဒတွေကိုကျွန်မကလှည့်ကြည့်စရာမလိုဘူးပေါ့เน တော့ပေါ့နော်အဲတတော်များများပေါ့နော်ကျမရဲ့အဆူဒီမှာကျမရဲ့အဲထောက်ခံချက်တွေကြည့်လိုက်လို့ရှင်အမျိုးသမီးတွေကထောက်ခံသူဆိုလို့အများနဲ့တဦးပဲပေါ့နော်ရှိပါတယ်အဲ့ဒါကတော့အမျိုးသားဒီမိုကရေစီပါတီတစ်ကပါအာဒေါ်ဆန်းဆန်းမြင့်မှာကျမကြီးအစုတင်ပါတယ်
အဲ့တော့ဘာပဲပြောပြောအခုလာမဲ့ဒီလွတ်တော်ရွေးကောက်ပွဲမှာများနိုင်ရခဲ့မယ်ဆိုလို့ရှိရင်လေတတိပုဂ္ဂလအနေနဲ့ကပိုပြီးလွတ်လပ်မယ်လို့ကျွန်မယူဆပါတယ
်။ကျွန်မလည်းအဲ့ဒါကိုပိုပြီးဟိုဖြစ်ပါတယ်ဟိုသဘောကျပါတယ်။သို့တော်ပေါ့နော်ကျွန်မဆိုရတင်တဲ့အခါကျတော့ပေါ့နော်ကျွန်မပါတီတစ်ခုကမဟုတ်တဲ့အတွက်ကြောင့်မဟုတ်လို့ပေါ့နော်လွတ်တော်ထဲမှာကျွန်မရဲ့ agenda ပေါ့ကျွန်မရဲ့ issue လွတ်တော်ရဲ့ agenda ထဲမှာပါဟအောင်調査ဖို့ကတော့အတော်ခက်ပါတယ်။တတိပုဂ္ဂလကိုယ်စားလှယ်ဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်။ဒါလွှတ်တော်ရဲ့အာဂျင်ဒါတဲ့ထည့်တဲ့အခါမှာအင်အားကြီးတယ်ပေါ့နော်။ပါတီတွေပေါ့နော်။အဲအနိုင်ရတဲ့ပါတီတွေကိုဦးစားပေးပြီးအာဂျင်ဒါထဲမှာထည့်ခြင်းအပြင်ကျမရဲ့ issue တွေပေါ့နော်။မဝင်ပါလဲပေါ့နော်။အာဂျင်ဒါထဲမှာမဝင်ပါလဲစိုးရိမ်ရတဲ့အန်တီရဲတော့ရှိပါတယ်။သို့တော်လည်းပဲကျမရဲ့အားသင်ချက်ကကျမလွှတ်တော်ထဲမှာမပြောနိုင်ရင်လည်းပဲလွှတ်တော်ပြင်ပမှာဤမျိုးမျိုးနဲ့ပြောဆိုတင်ပြနိုင်တဲ့အခွင့်အရေးကိုကျမကမရရရအောင်ယူနိုင်တဲ့လူဖြစ်တဲ့အတွက်ကြောင့်မလို့ပြည်သူအကျိုးစီးပွားကိုကျမကတော့လွတ်တော်အတွင်းကရောလွတ်တော်ပြင်ပကရောတောက်လျှောက်ပြောနေနိုင်မှာဖြစ်ပါတယ်လွတ်တော်တွေရောက်ခဲ့ရင်တော့ပို့ပြီးတော့ကောင်းတာပေါ့လေ
ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်ကျမ